ဂါဇာမှာဟားမတ်စ်တို့ပေါ်မှာအစ္စရေးစစ်ဆင်ရေးကိုတိုးမြှင့်သွားမယ်ဆိုပြီးတော့အစ္စရေးကြီးတဲ့ဘန်ဂျမင်နေတညာဦးကကြုံဝါပြောဆိုပါရတယ်။တချိန်တည်းမှာတော့ဂါဇာကဒုက္ခသည်စခန်းကိုအစ္စရေးကစစ်ဆင်ရမှာလူဒါဇင်နဲ့ချီပြီးတော့ထိခိုက်ဒဏ်ရာရတယ်လို့ဂါဇာဒေသကျမ်းမာရေးအာဏာပိုင်တွေဘက်ကထုတ်ပြန်ပါတယ်။လာမယ့်နေ့တွေမှာတိုက်ခိုက်မှုတွေကိုလည်းတိုးချဲ့သွားမှာဖြစ်ပြီးတော့ဒါဟာရေရှည်စစ်ပွဲဖြစ်လိမ့်မယ်လို့အစ္စရေးကြီးချုပ်နေတညာဦးကအာဏာပါတီရဲ့အဖွဲ့ဝင်တွေကိုတင်းလာနေမှာပြောဆိုပါရတယ်။အစ္စရေးဟာဂါဇာအလယ်ပိုင်းကိုတနင်္ဂနွေနေ့ကနေပြီးတော့တနင်္ဂနွေနေ့အထိအဆက်မပြတ်တိုက်ခိုက်မှုတွေလုပ်ပါတယ်။ဂါဇာမှာရှိတဲ့အစ္စရေးလေကြောင်းတိုက်ခိုက်မှုတစ်ခုကြောင့်မခါစီဒုက္ခသည်စခန်းကိုထိမှန်ပြီးတော့လူ80ထက်မနည်းသေဆုံးခဲ့တယ်လို့ဟားမတ်စ်ကျမ်းမာရေးအာဏာပိုင်တွေကကြေညာခဲ့ပါတယ်။ဟားမတ်စ်တို့ကိုနှိမ့်နေတဲ့နေရာမှာအရသားတွေအထိခိုက်နည်းနိုင်သမျှနေအောင်လို့ဆောင်ရွက်ပါမယ်လို့အစ္စရေးဘက်ကပြောဆိုနေတာမဟုတ်လို့အခုဒီမခါစီဒုက္ခသည်စခန်းတိုက်ခိုက်မှုကိုသူတို့ပြန်ပြီးတော့သုံးသပ်သွားမယ်လို့အစ္စရေးစစ်တပ်ဘက်ကပြောပါတယ်။ဂါဇာမှာအဖြစ်ကရစိုင်းနဲ့တူလက်တလောပြပခါတွေကိုအဆုံးတတ်နိုင်ဖို့အတွက်တော့အီဂျစ်ဘက်ကအစီအစဉ်တစ်ခုဆိုပြုထားတယ်လို့လည်းသိရပါတယ်။ဖန်ထားတဲ့ဒဇယ်ကန်တွေကိုပြန်လွှတ်ပေးပြီးတော့ဂါဇာကမ်းမြောင်နဲ့အနောက်ဘက်ကမ်းဒေသကိုအချို့ဖို့အတွက်ပါလက်စတိုင်းအချို့ရေးတပ်ဖွဲ့စီစဉ်ဖို့ထားရှိဖို့ဖြစ်ပါတယ်။ဒီဆိုပြုချက်အပေါ်မှာတော့အစ္စရေးဘက်ရောဟားမတ်စ်ဘက်ကပါတုံ့ပြန်ပြောဆိုတာရှိသေးပါဘူးခင်ဗျာ။